င်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရစေရှင်ဒီတစ်ပတ်အစီအစဉ်မှာတော့ရန်ကုန်မြို့ကចောင်းသားမိဘတဦးပြေးပို့လာတဲ့စာကိုအရင်ဆုံးတင်ပြကြပါမယ်ပြည်သူအစိုးရ NUG နဲ့ CRPH ကပညာရေးဆိုင်ရာဝန်ကြီးများခင်ဗျာကျွန်တော်တို့ရဲ့သားသမီးတွေကိုဒီ COVID ကာလနဲ့စစ်ကောင်စီအုပ်ချုပ်နေခြင်းအတွင်းចောင်းမထားပါဘူးကလေးတွေကចောင်းမတက်ရတာ၄နှစ်ကျော်နေပါပြီအခုဆိုရင်ကလေးတွေကအရွယ်လဲရောက်လာနေတာမို့ចောင်းတက်နေတဲ့ကလေးတွေနဲ့ရှင်ရင်ကျွန်တော်တို့ကလေးတွေကဘလို့တွေလောက်ရမှာပါလဲပါရီရောလှုပ်တင်ပါသလဲကလေးတွေအနာဂတ်အတွက်စိတ်ပူမိတာပါခင်ဗျာပြည်သူကအတိအမှတ်ပြုထားတဲ့သက်ဆိုင်ရာ NUG နဲ့ CRPH ကဝင်ကြီးတွေအနေနဲ့ပညာရေးနဲ့ကလေးတွေအနာဂတ်အတွက်လိုအပ်တဲ့သတင်းတွေကြည်ကြဲပြန့်ပြန့်သိရအောင်အသိပေးစီခြင်းပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်အခုဆက်ပြီးတော့ RFA ကို email ကနေတဆင့်ပေးပို့လာတဲ့စာကိုတင်ပြပါမယ်ကျွန်တော်ကတော့ရခိုင်ပြည်နယ်စစ်တွေမြို့ကရိုဟင်ဂျာဒုက္ခသည်စခန်းတစ်ခုမှာနေထိုင်တဲ့လူငယ်တယောက်ပါ RFAလုံးကြုံရေးအရာနာမည်တော့မပြောလိုပါဘူးခင်ဗျာ2012ပြိပခဖြစ်ကြတဲ့ကကျွန်တော်တို့ကိုကဘာတဝမ်းကဒုက္ခတွေအဖြစ်သတ်မှတ်ပေးထားပါဗျ။အခုမောခမုံတိုင်းဖြစ်ခဲ့တာ14ရက်ရှိပါပြီ။ကျွန်တော်တို့အနေနဲ့ဘယ် NGO INGO တွေရဲ့ထောက်ပံ့မှုဘာမှရထားတာမရှိပါဘူး။အစိုးရက10ရောက်ရှိတဲ့အိမ်ထောင်စုတစုကိုစံနှစ်တိုက်ပေးပါဗျ။ဒီဒေတာအခေါ်စံနှစ်တိုက်ဆိုတာကစံတပြည်ကိုဆိုလိုတာပါရှင်။ဒါပေမဲ့လည်းကျွန်တော်တို့ဒီမှာရှိနေတဲ့ဒေသခံကောင်းဆောင်တွေနဲ့အလူပေးတဲ့သူတွေကအသိလို့ထင်ပါတယ်။သူတို့ရဲ့ဆွေမျိုးတွေကိုပဲပေးနေပါတယ်တဲ့။ကျွန်တော်တို့ဟာအခုချိန်မှာမိုးရွာရင်မိုးဒဏ်ခံရ၊နေပူရင်နေပူတဲ့ဒဏ်ခံနေရပါတယ်။ကျွန်တော်တို့ဘဝကဒီလိုနဲ့ပဲရှေ့ဆက်သွားရမှာပါလား။ကျေးဇူးပြုပြီးတော့ဒီကိစ္စတွေနဲ့ပတ်သက်လို့သက်ဆိုင်ရာတာဝန်ရှိသူတွေကိုတင်ပြပေးဖို့အတနာခံတင်ပြလိုပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်။အခုဆက်ပြီးတော့ရခိုင်ပြည်နယ်ပုံနှကျွမြို့နယ်ပေါတူးပေါက်ရွာကကိုထူးပိုင်ဆိုသူပေးပို့လာတဲ့စာကိုတင်ပြပါမယ်။ RFA ရေကျွန်တော်တို့ပေါတူးပေါက်ရွာလေးဟာအင်ဂျီ100ကျော်လောက်ပဲရှိပါတယ်။မောခမုံတိုင်းကြောင့်ပျက်စီးသွားတာအိမ်၅လုံးပဲကျန်ခဲ့ပါတယ်။အမိုးကပျက်စီးသွားတဲ့အိမ်တွေရှိသလိုဘာတစ်ခုမှမကျန်ခဲ့တဲ့အိမ်တွေလည်းအများကြီးရှိနေပါတယ်။ဖုန်ကြီးကြောင့်အပါအဝင်ရေကန်တွေလည်းပျက်စီးသွားခဲ့ရပါတယ်။ဒီရွာလေးကဆင်းရဲသားအများစုနေထိုင်တဲ့ရွာပါ။မြို့တွေနဲ့ဆက်သွယ်ဖို့လည်းရေလမ်းကိုပဲသုံးရပါတယ်။အရင်တဘာဝဘေးကြုံတုံးကလည်းတခြားရွာတွေတထောင်ရရင်ကျွန်တော်တို့ရွာက900လောက်ပဲအကူအညီရခဲ့ပါတယ်။အခုကစားဝတ်နေရေးအပါအဝင်ပြည်လဲတိဆောက်ရေးအတွက်အရန်အခက်အခဲဖြစ်နေတာကြောင့်ပရဟိတကူညီကယ်ဆယ်ရေးအဖွဲ့တွေလာရောက်ကူညီပေးကြဖို့ RFA ကနေတဆင့်အကူအညီတောင်းခံလိုက်ရပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်
။ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် rfa.burmese@gmail.com ကဖြစ်ဖြစ်ပို့လို့ရပါမယ်ခင်ဗျာ
အခုတစ်ခါတော့နေပြည်တော်ကဒေသခံတဦးပေးပို့တဲ့စာကိုတင်ပြပါမယ်ဒီနေပြည်တော်လယ်ဝေးမြို့နယ်မဒန်းဆယ်ရီတောက်စနစ်ထဲကအမတ်လေးလက်တံမြောင်းဟာမြောင်းမကြီးထက်မြင့်နေတာကြောင့်နှွေစပားဆိုင်တောင်သူတွေဒုက္ခရောက်နေကြပါတယ်တဲ့ကျွန်တော်ပေးပို့ထားတဲ့ပုံတဲမှာပါတဲ့အတိုင်းဒီပြွန်ဘေးနားကပိုက်ကလည်းလယ်သမားတွေတက်ထားတာဖြစ်ပြီးတော့နိုင်ငံတော်စီမံကိန်းဆိုတာကဟာတလို့ဖြစ်နေပါတယ်ဒီကြားတဲ့ရေကတပတ်ကို၂ရက်ပေးပါတယ်။ပေးတဲ့ရေကိုလည်းဒီရွှေပြည်အေးရွာကရွာသားတယောက်ကတချို့တောင်သူတွေစီကနေငွေတောင်းပြီးရေရောင်းစားသလိုဖြစ်နေပါတယ်။ဒီကိစ္စနဲ့ပတ်သက်လို့သက်ဆိုင်ရာတာဝန်ရှိသူတွေသိအောင်တင်ပြပေးစီခြင်းပါတယ်ဆိုပြီးတော့ပေးပို့လာတာပါ။လုံခြုံရေးအရာပေးပို့သူရဲ့နာမည်ကိုမဖော်ပြဖို့မေတ္တာရက်ခံထားပါတယ်ရှင်။အခုဆက်ပြီးတော့မန္တလေးမြို့ကလုံခြုံရေးအရာနာမည်မဖော်လို့သူဒေသခံတဦးရဲ့ပေးစာကိုတင်ပြခြင်းပါတယ်။ RFA ရေကျွန်တော်တို့မန္တလေးမြို့မှာလျှက်စစ်မီပြတ်တဲ့အချိန်ကများပြီးလာတော့လေတနအိနှစ်နာရီလောက်ပဲလာပါရယ်မဟာအောင်မြင်ချင်းတူတာတောင်တောင်ပိုင်းနဲ့မြောက်ပိုင်းလျှက်စစ်မီလာတာချင်းမတူလို့သက်ဆိုင်ရာတာဝန်ရှိသူတွေကိုသိအောင်ပြောပေးပါဆိုပြီးတော့ပေးပို့လာတာပါရှင်အခုတခါတော့ဘကိုးဒေသခံတဦးရဲ့ပေးစာကိုတင်ပြကြပါမယ်ဒီဘကိုးတိုင်းဘကိုးမြို့အရှိချမ်းကဝမြို့နယ်အပိုင်းတက္ကလအသင်းကျေးရွာရဲစခန်းကရဲတွေကမြို့ပေါ်မှာမဟုတ်ပဲရွာထဲမှာပဲစီးတဲ့ဆိုင်ကယ်တွေကိုချင်းချငွေညှစ်ဖမ်းဆီးတာတွေလုပ်နေလိုပါတဲ့ဆိုင်ကယ်ဖမ်းရင်လဲခြုံထဲမှာပုံနေပြီးတော့ဆိုင်ကယ်လာတော့မှထွက်လာပြီးတနတ်တွေကိုပြပြီးဖမ်းတာပါတဲ့တချို့သူတွေဆိုရင်ဆိုင်ကယ်အရှိန်ပါလာလို့နည်းနည်းကြော်သွားမှရက်ပေးရင်တနတ်နဲ့ပြစ်မယ်လို့လဲချင်းချောက်ပါတယ်တဲ့တချို့ဆိုင်ကယ်တွေကအစ်စ်ဆိုရင်စခန်းကိုယူသွားမယ်လို့လဲပြောပါတယ်ယူသွားပြီးရင်လဲအဲ့ဒီဆိုင်ကယ်ကိုပေါင်နှံပြီးတော့လောင်းကစားလုပ်ကြပါတယ်တဲ့ဘကိုးမြို့ပေါ်မှာဆိုင်ကယ်ဖမ်းရင်တော့ဒီဆိုင်ကယ်အုတ်ထုတ်တို့နောက်ကြည့်မှန်တို့မပါတာကိုပဲဖမ်းတာပါအခုကအဲ့လိုမဟုတ်ပဲပြည်သူတွေကိုလက်နက်ပြချင်းချောက်ပြီးငွေညှစ်ချင်တာကြောင့်ဆိုင်ကယ်လိုင်စင်ကိုအကြောင်းပြပြီးဖမ်းဆီးနေတာပါဆိုပြီးတော့ပေးပို့လာတာပါပေးပို့သူရဲ့လုံခြုံရေးအရာနာမည်မဖော်ပြပဲတင်ပြလိုက်ရပါတယ်ရှင် ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကိုတော့ဒီလောက်နဲ့ပဲရပ်နားပါရစေ RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်နောက်တစ်ပတ်မှာလဲ RFA ပြည်သက်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးအောင်မှာမို့စောင့်မျှော်ရှုစားပါအောင်ရှင်